မိုင်းကင်မြို့နယ်တအောင်းမြို့သားပါတီ TNP ဥက္ကဋ္ဌမိုင်းနုံဟမ်သူစနီးနဲ့ခုနလသားအရွယ်သမီးရဲ့ရုပ်အလောင်းတွေကိုဒီလ9ရက်နေ့မှာရှာဖွေတွေ့ရှိခဲ့ပါတယ်ဒီလ3ရက်နေ့ကမိုင်းနုံဟမ်လို့ယူဆရတဲ့အလောင်းတစ်လောင်းကိုတွေ့ခဲ့ပေမဲ့တန်တရားရှိတာကြောင့်ထပ်မံရှာဖွေချိန်မှာမိသားစု3ဦးတလုံးကိုတွေ့ရှိခဲ့တာဖြစ်ပါတယ်ရခုံကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မတ်စုမွန်ကပြောပြပေးမှာပါခင်ဗျာ
မိုင်းကင်မြို့နယ်တအောင်းပလောင်အမျိုးသားပါတီ TNP ဥက္ကဋ္ဌမိုင်းနူဟမ်နဲ့မိသားစုဟာသူ့ရဲ့မိခင်ဇာပနာကနေအပြန်မိုင်းကင်မြို့နယ်တုံလောကျေးရွာမှာဇန်နဝါရီလ10ရက်နေ့ကလူတစုရဲ့ဖမ်းဆီးတာခံရပြီးပျောက်ဆုံးခဲ့တာပါဒီဖမ်းဆီးမှုဟာရှမ်းပြည်ပြည်လဲထူထောင်ရေးပါတီ RCSS လက်ချက်ဖြစ်ကြောင်းစွပ်စွဲတာတွေရှိခဲ့ပေမဲ့ RCSS ဘက်ကတော့ညှင်းဆိုခဲ့ပါတယ်မတ်လ3ရက်နေ့မှာတော့ RCSS ကနေထွက်ပြေးလာသူတပ်သားတဦးရဲ့ပြောကြားချက်အရတုံလောရွာရဲ့အနောက်ဘက်ပန်ပွဲရွာအနီးမှာရှာဖွေရမှာတော့မိုင်းနူဟမ်လို့ယူဆရတဲ့အလောင်းတလောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒါပေမဲ့မိုင်းနူဟမ်ရဲ့ညီဖြစ်သူကတန်တရားရှိတာကြောင့်ထပ်မံရှာဖွေချိန်မှာပန်ပွဲရွာအနီးမှာပဲမိသားစု3ဦးလုံးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်။မိုင်းနုံဟမ်နဲ့မိသားစုကိုရှာဖွေရမှာပါဝင်ခဲ့တဲ့ TNP ပါတီရဲ့မိုင်းကင်မြို့နယ်အလုံးမှုဆောင်အဖွဲ့ဝင်မိုင်းအောင်ခန်းက VOA ကိုအခုလိုပြောပြပါတယ
်ဒီဒေတာတရင်အရပေါ့နော်ဒါရှာသူတို့ညွန်တဲ့နေရာတိုင်းကိုလိုက်ဖက်ကြည့်တော့နော်အာကျင်းတော့ပေါ့ရှိတယ်အဲဒါပေမဲ့အဲတချင်းပဲအာဒီချာပြည့်ကြည့်တော့အနန့်တွေရနန့်တွေရတဲ့သူတို့ဒီချာကြည့်တော့သူတို့နဲ့အဲ့ဒါကိုကြောက်ချင်းကြည့်တယ်ပေါ့နော်ဒီချာပြည့်နဲ့ကြည့်တော့အော်ဒါလူအလောင်းကြီးကျွန်တော်ပုံမကနေပြထုတ်လာတဲ့ခြင်းမှာငါရအပေါ်ယူတဲ့အဝတ်စားပြန်ပြန်ကြည့်တဲ့ခြင်းကလည်းဒါမိုင်းနုံဟန်လုံးဝဒါသူ့ရဲ့အနွေတဲ့သူ့ရဲ့ T-shirt ပေါ့နော်ဟောသူအများအားဝတ်နေတဲ့ပေါင်းပြီးထက်နဲ့တရားစအဆုံးဟုတ်နေတာဆိုတော့ဒါအဲတော့ဒါမိုင်းနုံဟန်ပဲဆိုပြီးနောက်ထပ်ကျွန်တော်ထက်ချင်းလိုက်တယ်အိုက်ကူတဲ့မှာပေါ့နော်မကျင်းချက်ကပိုင်ကောင်းပေါ့ဒီနောက်ထပ်ရအောင်တစ်ခုတွေ့အဲ့ဒီကျွန်တော်ထက်ချင်းလို့ဒါပြန်ထုတ်လာတယ်ပေါ့နော်ပြန်ထလာခြင်းကပြန်ကြည့်တော့သူ့ရဲ့အမျိုးသမီးနဲ့ကလေးဖြစ်မှာ
မိုင်းနုံဟန်အပါဝင်သူ့ရဲ့ဇနီးတဲ့နဲ့ကလေးဖြစ်သူရဲ့အဝတ်အစားတွေအားလုံးဟာလည်းကန့်ညီမှုရှိကြောင်းနဲ့အလောင်းကိုပြန်ရချိန်မှာတော့ရုပ်ပြတ်နေပြီဖြစ်တာကြောင့်ဘလို့တက်ဖြတ်ခံခဲ့ရတယ်ဆိုတာမသိနိုင်ကြောင်းပြောပါတယ်မိုင်းနုံဟန်ရဲ့မိသားစုဇာပနာကိုတော့ဒီလ13ရက်နေ့ကပန်ပွဲရွာနီးမှာပြုတ်လုရမှာလူတစ်ထောင်ကျော်လောက်တက်ရောက်ခဲ့ပါတယ်မတ်လ3ရက်နေ့ကတွေ့ခဲ့တဲ့မိုင်းနုံဟမ်လို့ယူဆခဲ့တဲ့ရုပ်လောင်းကိုတော့ DNA စစ်ဆေးချက်အရမိသူဖြစ်ကြောင်းသက်သေပြနိုင်ရင်တည်င်းထံမှထုတ်ပြန်ဖို့ရှိနေပါတယ်။မိုင်းနုံဟမ်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးအဖွဲ့ကအဖွဲ့ဝင်တန်ကတော့ဥတိခညာနာကအမှန်တရားပေါ်ပေါက်ရေးနဲ့တရားမျှတမှုရရှိရေးအတွက်ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းမိန့်ကြားပါတယ်။
မှန်တရားအမှန်ကိုပေါ်ပေါက်ပါစီရောဟိုငါတို့မတော်လောက်ပါဘူးလို့ရှင်းနေတဲ့ IPS ပဲသူတို့မရက်ကိုသူတို့တောင်းရင်တောင်းခံမှုအဖြစ်နဲ့ဆက်လက်ပြီးတော့ဟိုဝန်ခံဖို့နော်တောင်းလူတို့ကိုတောင်းပန်ချက်ဖြစ်လဲတောင်းပန်ဖို့ပေါ့နောက်တစ်ခုကတော့ဒီတက်ဖြတ်ခံရတာအမှန်တရားဖြစ်တဲ့ကြောင့်အဲ့ဒီမှန်တရားပေါ်ပြီးပြီးတော့ဦးဇင်းတို့ဆက်လုပ်ကြည့်တာရောဦးဇင်း investigation team ဆိုပြီးတော့ဒီဆောင်ရွက်ရေးအတွက်လောက်ထားတာအဲ့ဒီဟာဒီမှာဦးဇင်းတို့ကလုပ်ဆက်လုပ်မှာပ
ါမိုင်းနုံဟမ်မိသားစုတက်ဖြတ်ခံရတာနဲ့ပတ်သက်ပြီးရှမ်းနဲ့တန်းပလောင်ကြားမှာလူမျိုးရေးပြဿနာမဖြစ်စေလို့ကြောင့်လဲဦးတိခညာနာကအခုလိုဆက်ပြီးမိန့်ကြားပါတယ
်။ဦးဇင်းတို့တောင်ပိုင်းဒေသမှာရှိတဲ့တအားမျိုးနယ်အစ်ကိနေခံရတာရှာလာပြီးနေတာလည်းဒီတစ်ခွဲတည်းဖြစ်နေတယ်။အဲ့ဒါတွေဒီဒါကဦးဇင်းတို့ကရှမ်းလူမျိုးတွေဖြစ်နေတယ်လို့ဦးဇင်းတို့ကတော့မခံဘူးပေါ့ဗျာ။ဒါကလက်နက်ကင်အဖွဲ့ဖြစ်တဲ့ RCS ဖြစ်နေတယ်လို့ဦးဇင်းတို့ကခံတယ်။အဲ့တော့ဒါကဟို online social media မှာပဲဖြစ်ဖြစ်ဒီသူတားနဲ့ရှမ်းလူပရိပခဖြစ်တဲ့အကြောင်းလုံးဝမရှိဘူး။တောင်မျိုးတွေဒီရှမ်းလူမျိုးမိုးတယ်လို့ရှမ်းလူမျိုးတွေလည်းတောင်မျိုးမိုးတဲ့အကြောင်းလုံးဝမရှိဒါကလက်နက်ကင်တစ်ခုရဲ့လုပ်ရတဲ့ဆောင်ပါဦးဇင်းတို့အကုန်လုံးမုံပြီးသွားတာဒီလိုဖြစ်ဖြစ်ချင်းပေါ့လေ
မိုင်းနုံဟမ်မိသားစုတက်ဖြတ်ခံရတာနဲ့ပတ်သက်ပြီးသူတို့ဖမ်းဆီးတဲ့အချိန်မှာတုံလောကျေးရွာဟာရှမ်းပြည်တိုးတက်ရေးပါတီ SSPP ကထိန်းချုပ်ထားတာဖြစ်ကြောင်းနဲ့ RCSS နဲ့မသက်ဆိုင်ကြောင်းညှင်းဆိုထားပါတယ်2015ခုနှစ်ရွေးကောက်ပွဲကာလတုန်းကလည်းမိုင်းကင်မြို့နယ် TNP ဥက္ကဋ္ဌလက်ရှိဗဟိုအလုံးမှုဆောင်ဖြစ်တဲ့မိုင်းအောင်ခန့်နဲ့အတွင်းရေးမှူးဖြစ်သူကို RCSS ကဖမ်းဆီးပြီးတော့တလကျော်အကြာမှာတော့နိုင်ငံရေးမှာမပါဝင်တော့ပါဘူးဆိုတဲ့ခံဝင်နဲ့ပြန်ပြီးတော့လွှတ်ပေးတာရှိခဲ့ဘူးပါတယ်ရှင်